ဇူလိုင်လ10ရက်နေ့ကကျင်းပခဲ့တဲ့စင်ကာပူရွေးကောက်ပွဲမှာလက်ရှိအာဏာရ People's Action Party PAP ကအမတ်နေရာအများစုအနိုင်ရပါပါတယ်။စင်ကာပူပါလီမန်ရဲ့အမတ်နေရာ93နေရာမှာ PAP ပါတီက83နေရာအနိုင်ရခဲ့ပြီးတော့အဓိကအတိုက်ခံဖြစ်တဲ့အလုံသမားပါတီက10နေရာအနိုင်ရခဲ့ပါတယ်။ဒါဟာအတိုက်ခံနေဘက်ကအမတ်နေရာအများဆုံးရရှိတာလည်းဖြစ်ပါတယ်။PAP ပါတီဟာ1965ခုနှစ်ကတည်းကစင်ကာပူနိုင်ငံမှာအာဏာရလာခဲ့တာဖြစ်ပြီးတော့ဒီရွေးကောက်ပွဲမှာလည်းထပ်နိုင်ရတာကြောင့်ဝန်ကြီးချုပ်လီရှန်လွန်းကိုပဲခေါင်းဆောင်အဖြစ်နောက်ဆုံးအကြိမ်ဆက်ပြီးတော့တင်မြှောက်သွားမယ်လို့အတော်များများကခန့်မှန်းထားကြတာပါ။ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့ PAP ပါတီဟာစုစုပေါင်းမဲရေအတွက်80ရာခိုင်နှုန်းရရှိခဲ့ပြီးတော့အခုဒီချိန်မှာတော့61ရာခိုင်နှုန်းပဲရရှိခဲ့တာဖြစ်ပါတယ်။စင်ကာပူဝန်ကြီးချုပ်လီရှန်လွန်းကတော့ရွေးကောက်ပွဲမှာအနိုင်ရပေမဲ့မဲဆန္ဒရှင်တွေကထောက်ခံမဲအရေးအတွက်ကြာဆင်းပြီးမျှော်လင့်ထားသလောက်မရခဲ့ဘူးလို့ဒီကနေ့မနက်သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။73ချိန်မြောက်စင်ကာပူရွေးကောက်ပွဲအတွက်စင်ကာပူလူထုကိုချီးကျူးဂုဏ်ပြုပါကြောင်းနဲ့ဝန်ကြီးချုပ်လီရှန်လွန်းနဲ့ PAP ပါတီအနိုင်ရတဲ့အတွက်လည်းချီးကျူးဂုဏ်ပြုပါကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကဇူလိုင်လ10ရက်နေ့မှာပဲပြောပို့တဲ့သတင်းစာထဲမှာပြောထားပါတယ်ခင်ဗျာ။